ယူကရိန်းစစ်ပွဲအပြစ်ရက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကတောင်းဆိုချက်တွေကိုယူကရိန်းအမေရိကန်နဲ့ NATO ဒီမြောက်အတလန်တိတ်စာချုပ်မဟာမိတ်အဖွဲ့တို့ကညှင်းပယ်လိုက်ပါတယ်။လက်ရှိဒီရုရှားတို့တင်ထားတဲ့ယူကရိန်းဒေသတွေထဲကနေယူကရိန်းတပ်တွေစုခွာထွက်သွားဖို့နဲ့မြောက်အတလန်တိတ်မဟာမိတ်အဖွဲ့ NATO မှာအဖွဲ့ဝင်ဖြစ်လာဖို့ကြိုးပမ်းနေတာတွေကိုပါဆွတ်လွတ်မယ်ဆိုရင်ရုရှားကထိုးစစ်ဆင်နေတာတွေရက်မယ်လို့ရုရှားသမ္မတပူတင်ကဒီယူကရိန်းငြိမ်းချမ်းရေးညီလာခံမစခင်တရက်အလိုမနေ့တော့ကရုရှားနိုင်ငံသားရေးဝန်ကြီးဌာနမှာပြောဆိုခဲ့တာဖြစ်ပါတယ်။ပူတင်ရဲ့တောင်းဆိုချက်ဟာရာဇသန်ပေါက်နေပြီးတော့ယုံကြည်လို့မရဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်န်စကီကအခုလိုတုံ့ပြန်ပြောပါတ
ယ်။ можно сказати що стосовно тих меседжів вони ультимативні вони нічим не відрізняються від
ရုရှားကတိမ့်ထားတာရောမတိမ့်ရသေးတာရောပါတဲ့ကျွန်တော်တို့ပိုင်နယ်မြေတွေကိုသူတို့ကိုပေးရမယ်လို့ပူတင်ကတောင်းဆိုနေတာပါ။ဒီကျွန်တော်တို့နိုင်ငံရဲ့ဒေတာအတော်များများကိုသူကတောင်းနေတာပါ။ဒါကိုသူရက်မှာမဟုတ်တယ်လို့ပြိပခါကလည်းရက်မှာမဟုတ်ပါဘူး။သူပြောနေတာကဒီလွန်ခဲ့တဲ့အနှစ်တရာကျော်တုန်းကဟစ်တလာနဲ့တပုံစံနဲ့ပါပဲ။ချက်ကိုစလိုဗာကီးယားနယ်မြေတချို့ကိုပေးရင်စစ်ပွဲတွေအားလုံးရက်ပေးမယ်လို့ဟစ်တလာပြောခဲ့ပြီးကျူးကျော်ခဲ့တယ်လို့အဲ့ဒီနောက်အလားတူပိုလန်ကိုသိမ်းနောက်ပိုလန်ကနေဥရောပတစ်ခုလုံးအထိကျူးကျော်မှုတွေစခဲ့တာသမိုင်းဝင်လိန်ညာခဲ့တာတွေရှိပါတယ်လို့ဆိုပြီးတော့ယူကရိန်းသမ္မတကမနေ့က G7 ထိပ်သီးဆွေးနွေးပွဲအပြီးအီတလီရုတ်တံ Sky TG24 နဲ့တရားတွေ့ဆုံမေးမြန်းချိန်မှာပြောဆိုသွားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဆွစ်ဇာလန်နိုင်ငံလူစိမ့်မြို့မှာယူကရိန်းညံ့ညံ့ရေးအတွက်ထိပ်သီးဆွေးနွေးပွဲကျင်းပနေပါတယ်ဒီကမ္ဘာဒေသဆောင်ကနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတဲ့ဒီထိပ်သီးဆွေးနွေးပွဲဟာကမ္ဘာညံ့ညံ့ရေးသမိုင်းကိုပုံဖော်နေတဲ့ဆွေးနွေးပွဲလို့ယူကရိန်းသမ္မတဇယ်လန်စကီကဖော်ပြပြောဆိုပါတယ်စနေတနင်္ဂနွေနေ့ရက်ကျင်းပတဲ့ယူကရိန်းညံ့ညံ့ရေးဆွေးနွေးပွဲကိုရုရှားနိုင်ငံကတော့ဖိတ်ကြားထားခြင်းမရှိပါဘူးတရုတ်နိုင်ငံကတော့ဆွေးနွေးပွဲကိုတက်ရောက်တာမရှိတာပါနိုင်ငံပေါင်း90ကျော်ကအစိုးရခေါင်းဆောင်တွေကုလသမဂ္ဂနဲ့ဥရောပသမဂ္ဂကကိုယ်စားလှယ်ရာနဲ့ချီတက်ရောက်နေကြပြီးတော့အမေရိကန်ပြည်ထောင်စုကတော့ဒုသမ္မတကမလာဟဲရစ်တက်ရောက်နေပါတယ်ရှင်